ထမအကြိမ်လွှတ်တော်တက်တန်းကုံဆုံးမှုရပိုင်းမဲလိုတော့တဲ့အချိန်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဆိုရသည့်တက်ဖို့လပိုင်းမဲလိုတော့တဲ့အချိန်မှာလက်ရှိဆိုရအဖွဲ့ခေါင်းဆောင်သမရဦးသိန်းစိန်ကလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကိုပြည်ထောင်ရေးဝင်ကြီးဌာနလက်အောက်မှာထားရှိရေးဆွေးနွေးပေးဖို့လွှတ်တော်ကိုပေးပို့လာပါတယ်ဖွဲ့စည်းပုံခြေခံဥပဒေအရအရေးကြီးတဲ့ဝင်ကြီးဌာနတွေဖြစ်တဲ့ကာကွယ်ရေးဝင်ကြီးဌာနပြည်ထောင်ရေးဝင်ကြီးဌာနနဲ့နေဆက်ရေးရာဝင်ကြီးဌာနတွေရဲ့ပြည်ထောင်စုဝင်ကြီးတွေကိုကာကွယ်ရေးဦးစီးချုပ်ကသာခန့်အပ်ပိုင်ခွင့်ရှိတာဖြစ်ပါတယ်။ဒါကြောင့်အခုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကိုပြည်ထောင်ရေးဝင်ကြီးဌာနအောက်မှာပြောင်းလဲဖွဲ့စည်းဖို့စ조사လာမှုဟာတက်မတော်ရဲ့လုပ်ပိုင်ခွင့်အာဏာတွေကိုပိုပြီးတိုးပေးလိုက်တာပဲဖြစ်တဲ့ဆိုတဲ့တုံ့တက်မှုတွေထွက်ပေါ်လာနေပါတယ်။တရားလွတ်တော်ရှေ့နေဦးကိုနီကအခုလိုပြောပါတယ်ရှင်။
ဒီလူဝင်မှုကြီးကြပ်ရေးဌာနကိုပြည်ထောင်ရေးလက်အောက်မှာထားတာဟာတကယ်တော့ပြဿနာဘာမှမရှိပါဘူး။တော့ပြည်ထောင်ရေးဟာဌာနတစ်ခုဖွဲ့ပြီးတော့ဒီအလုပ်ကိုလုပ်သွားရင်ရပါတယ်။ဟိုးအရင်လုံးကလည်းဒီလိုထားခဲ့မှုတဲ့တာရကရှိပါတယ်။တော့အရေးကြီးတာဟာဌာနတစ်ခုကိုဝင်ကြီးဌာနအနေနဲ့မထားဘဲနဲ့ဦးစီးဌာနတစ်ခုအနေနဲ့လျှော့ပြီးတော့ဝင်ကြီးဌာနတစ်ခုအောက်ကိုပေါင်းတာဟာအမှန်တန်ကောင်းတဲ့အလုပ်ဖြစ်ပါတယ်ဝန်ကြီးဌာနတွေကြုံသွားပြီးတော့တိုင်းပြည်ရဲ့ဘာသာငွေအသုံးစရိတ်ကြီးအများကြီးတက်တာသွားနိုင်တယ်ဒါပေမဲ့ပြဿနာကဘာဖြစ်လို့အခုဒီကိစ္စဟာအကြီးအကျယ်ပြဿနာဖြစ်နေရသလိုဆိုတော့ပြည်ထောင်ရေးဝန်ကြီးဌာနရဲ့ဝန်ကြီးကိုကာကွယ်ရေးဦးစီးချုပ်ကခန့်တယ်တနည်းအားဖြင့်ပြည်ထောင်ရေးဝန်ကြီးဌာနဟာကာကွယ်ရေးဦးစီးချုပ်ရဲ့လက်အောက်ကိုရောက်နေတယ်အဲ့တော့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကိုပါပြည်ထောင်ရေးဝန်ကြီးအောက်ကိုပေါင်းမယ်ဆိုရင်ဌာန၄ခုဟာကာကွယ်ရေးဦးစီးချုပ်ရဲ့လက်အောက်ကိုရောက်သွားတဲ့အဓိပ္ပာယ်ဖြစ်သွားပါတယ်အဲ့တော့အဓိပ္ပာယ်ကာကွယ်ရေးဦးစီးချုပ်ရဲ့လုပ်ပိုင်ခွင့်အာဏာတွေကိုပိုပြီးတိုးပေးလိုက်သလိုဖြစ်ပါတယ်။တကယ်တော့ဒီပြဿနာဖြစ်ရတာဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့အာဏာချက်ကြောင့်ဖြစ်ရတာပါ။တကယ်တော့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေဟာသမရအုပ်ချုပ်တဲ့နိုင်ငံရေးစနစ်ကိုပေါ်ဆောင်ထားတာပါ။ဒါလို့ဆိုရင်ကျွန်တော်တို့အုပ်ချုပ်ရေးဌာနကိုတာဝန်ခံဆောင်ရွက်ရတဲ့သမရဟာဝန်ကြီးဌာနအားလုံးသူ့အောက်မှာထားတင်ပါတယ်။အခုပြဿနာကကာကွယ်ရေးဝန်ကြီးဌာနကဝန်ကြီးဌာနတချို့ရဲ့ဝန်ကြီးတွေကိုခန့်တဲ့အတွက်ဒါဟာကျွန်တော်တို့ဖွဲ့စည်းပုံအခြေအဥပဒေကြောင့်ပေါ်ပေါက်လာတဲ့ဝေဖန်စရာပြောဆိုစရာဆွေးနွေးစရာဖြစ်တာပ
ါတရားလွှတ်တော်ရှေ့နေဦးကိုနေပါရှင်နိုင်ငံရေးလေ့လာသူဒေါက်တာရမျိုးသိန်းရဲ့အမြင်ကလည်
းဒီလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကိုနော်ဘယ်ဝန်ကြီးဌာနနဲ့ပေါင်းပြီးတော့ဖွဲ့စည်းမယ်ဆိုတာကိုဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာပြီးတဲ့အချိန်ကျမှဟိုလှုပ်တာဟာပို့ပြီးတော့လက်တွေ့ကြတယ်နောက်တဘာဝကြတယ်လို့ကျွန်တော်ကမြင်တယ်။အဲဘာဖြစ်လို့လဲဆိုတော့နော်2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်200မှာနိုင်ငံတော်သမ္မတပြည်ထောင်စုလွှတ်တော်ကြီးသဘောတူညီချက်ဖြင့်ပြည်ထောင်စုအစိုးရဝန်ကြီးဌာနများကိုလိုအပ်တယ်လို့သတ်မှတ်နိုင်သည်။နော်ထို့အပြင်ဝန်ကြီးဌာနများကိုပြင်ဆင်သတ်မှတ်ခြင်းဖြည့်ဆွက်ခြင်းပြုနိုင်သည်လို့သူကပြထန်းထားတဲ့အခါကျတော့လက်ရှိအစိုးရလက်ထက်မှာလုပ်ရင်လည်းပဲဒါမဲ့ NLD အစိုးရလက်ထက်မှာ NLD ဦးဆောင်တဲ့ပြည်ထောင်စုလွှတ်တော်ရဲ့သဘောတူညီချက်နဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကိုပြည်ထောင်ဝင်ကြီးဌာနမဟုတ်တဲ့အခြားဝင်ကြီးဌာနနဲ့ပူးပေါင်းလို့ရတယ်လို့ကျွန်တော်ကနားလေတယ်အဲဒါမဲ့လက်ရှိအခြေအနေရပါလို့ပြည်ထောင်ဝင်ကြီးဌာနနဲ့ပူးပေါင်းတာကတော့ရေပူရအဖြစ်ပြောရင်ပြည်ထောင်ဝင်ကြီးဌာနဟာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့ဝင်ကြီးဒုတိယဝင်ကြီးဦးဆောင်တဲ့ဝင်ကြီးဌာနဖြစ်တဲ့အတွက်ကြောင့်မလို့ဒါအစိုးရအဖွဲ့အတွင်းမှာတက်မတော်ရဲ့ဩဇာအရှိန်အဝါလုပ်ပိုင်ခွင့်ကိုချဲ့ထွင်လိုက်တဲ့သဘောမျိုးပဲတက်ရောက်သွားနိုင်တဲ့အတွက်ကြောင့်မလို့လက်ရှိအခြေအနေမှာတကြီးကြီးကြီးထားပြီးတော့ဆောင်ရွက်တင်တယ်လို့ကျွန်တော်မြင်ပါတယ်
ဒါကတော့နိုင်ငံရေးလေလာသူဒေါက်တာရမျိုးသိန်းပြောသွားတာပါရှင်။သမရရဲ့ဒီပေးပို့လာမှုအပေါ်မှာလွှတ်တော်အတွင်းကနိုင်ငံရေးပါတီ18ပါတီကလွှတ်တော်ကိုယ်စားလှယ်တွေနဲ့ဥပဒေချမ်းကော်မတီအဖွဲ့ဝင်တွေမင်းကဆွေးနွေးခဲ့ကြပါဗါတယ်။အဲ့ဒီဆွေးနွေးပွဲမှာပါဝင်တဲ့မြို့သားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကအခုလိုပြောပါတယ်ရှင်
။ဟိုကျွန်တော်မင်းကစီဝေးမှာဆွေးနွေးပြောလို့ရှိရင်အရင်တုန်းကအနောက်ရှိဝရလမ်းမှာပါတီမှာကျွန်တော်တို့ပြေးလို့ရတဲ့အချိန်မှာလူတွေကအကုန်လုံးဟိုပြည်ဆိုင်မျိုးအသင်းကြီးကိုဝင်ကြတယ်အိုးအိုးကြက်ကြက်ဝင်ကြတယ်ဝင်ရတော့ကျွန်တော်အဲဒီဝင်တဲ့လူကိုမေးချင်ခင်ဗျားတို့ဘာလို့ကြောက်ဝင်လဲဆိုတော့အခွင့်အရေးတွေရတယ်။ဘာအခွင့်အရေးတွေရလဲဆိုတော့အဲဒီအသေးကိုဝင်လိုက်တာနဲ့ကျွန်တော်တို့မှတ်ပုံနဲ့ကိစ္စတွေအစားလွယ်သွားတယ်လို့ပြောတယ်ပေါ့ဗျာ။ပြောမယ်ဆိုရင်တော့နိုင်ငံသားကရောက်ကိစ္စကြီးကဒီပါတီတွေအသင်းတွေကဒီဟာကိုအခွင့်အရေးဖြစ်သုံးချပြီးစီရင်လုပ်ကြတာကို။အဲတော့ကိုလို့ခဲ့တဲ့မျိုးသူများလုပ်လို့မရအောင်ဆိုပြီးအခုကျတော့အဲဒီလာဝကဟိုပြည်ရေးအောင်သူကထဲကိုလုပ်တာပေါ့ဗျာ။ဒီကဒီကိစ္စငါတို့ပဲလုပ်မယ်မင်းတို့ကျတော့မလုပ်တော့လဲဆိုတဲ့ဘောပဲဟိုပြည်တိုင်းကဟိုဌာနကြီးကတအားကြီးတယ်ဟိုဟိုကယာယီမှုဆယ်စီဘူးကလည်းပြီးဟိုဟလာဟိုတိရောဝင်ကြီးတိရောဌာနဖွဲ့စည်းကတအားကြီးတယ်ကျွန်တော်ကြည့်လို့ရှင်သူ့လက်ထက်ရောက်မယ်ဆိုလို့ရှင်တော့ပတ်ပုံရောက်ပြီးစပို့ပြီးအစ်ပြေလာနေတယ်အ ဒါမျိုးတခုကကြည့်ရပါရဲ့သူတို့ညီကပါတီအသင်းရဲ့ပါတီမှာဒီကိစ္စဆီရဲလို့တယ်ဒီတစ်ခါငါတို့လည်းလုံဦးမယ်ဆိုတဲ့မျိုးပေါ့လို့အိုးရဆလောင်းရဆိုရင်တော့ဒီကိစ္စကလည်းလုံးရချလည်းလိုက်နေဦးမှာပဲ
ဒါကတော့လူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဝင်ကြီးဌာနကိုပြည်ထောင်ဝင်ကြီးဌာနလက်အောက်မှာထားရှိဖို့တမရကသဘောထားပေးပို့လာတာနဲ့ပတ်သက်ပြီးသုံးသပ်ချက်တွေကိုကြားခဲ့ရတာပါလက်ရှိကျင်းပနေဆဲလွှတ်တော်ရဲ့တက်တန်းဟာဇန်နဝါရီလ31ရက်နေ့မှာကုန်ဆုံးမှာဖြစ်ပြီးတော့တမရဦးသိန်းစိန်အစိုးရအဖွဲ့ရဲ့တက်တန်းကလည်းမတ်လ30ရက်နေ့မှာကုန်ဆုံးမှာဖြစ်တဲ့အတွက်လက်ရှိအချိန်နေမှာဒီကိစ္စကိုအကောင်အထည်ဖော်ဖို့မတင်သေးဘူးလို့မနေ့ကဆွေးနွေးပွဲမှာလွှတ်တော်ကိုယ်စားလှယ်တွေကသဘောထားမှတ်ချက်ပေးခဲ့ကြပါတယ်ရှင်